လက်ရှိမြန်မာနိုင်ငံရဲ့ဌာနရိတ်ခါပူတော်မှုအခြေအနေနဲ့ပတ်သက်ပြီးတော့ဌာနရိတ်ခါပူပေါင်းဆောင်ရွက်ရေး FSWG အနေနဲ့ဘယ်လိုများလေ့လာသုံးသပ်ထားတာမျိုးရှိတယ်မသိခင်
မြန်မာနိုင်ငံမှာဌာနရိတ်ခါပူလုံမှုအကြောင်းကိုပြောမယ်ဆိုလို့ရှိရင်နံပါတ်1ဒီကျမတို့မှာရှိနေတဲ့80ရာခိုင်နှုန်းသောဒီကျေးလက်နေပြည်သူများရဲ့လေယာဉ်မြေလောက်ကင်ပိုင်ခွင့်ဒီတပိုင်တနိုင်ဆက်ပြုတ်ထုတ်လုပ်ပိုင်ခွင့်ဒါတွေအားလုံးမှာဆိုလို့ရှိရင်လိုအပ်နေတဲ့အပိုင်းလေးတွေရှိနေပါတယ်။ဥပမာကြည့်မယ်ဆိုလို့ရှိရင်ပိုင်းစုံမှာရှိတဲ့လူဦးရေထဲမှာ40ရာခိုင်နှုန်းကဌာနရိတ်ခါအချို့တက်မှုအနေထားမှာရှိနေလို့စစ်တမ်းတစ်ခုကဆိုပါတယ်။နောက် lift ရဲ့စစ်တမ်းတစ်ခုကဘာကိုပြောလဲဆိုတဲ့အခါကျတော့ဒီမြန်မာနိုင်ငံမှာရှိတဲ့9နှစ်အောက်ကလေးတွေရဲ့22ရာခိုင်နှုန်းမှာဆိုလို့ရှိရင်အာဟာရချို့တက်မှုရှိနေတယ်လို့လည်းဒါကိုတွေ့ရပါတယ်။ဒီဌာနရိတ်ခါပူလုံမှုမှာအာဟာရချို့တက်မှုကလည်းနံပါတ်1အရေးအကြီးဆုံးနေတယ်ကျွန်တော်တို့တိုင်းတာရတဲ့ညွန်ငင်းတစ်ခုဖြစ်လို့ပါပဲ။နောက်တစ်ခုကတော့ဤပညာရဲ့အပိုင်းဆိုင်ရာတွေအားလုံးကလည်းဌာနရိတ်ခါပူလုံမှုအတွက်ဖြည့်ဆည်းမှုလိုပါတယ်။အဲ့တော့အရှိတောင်အရှာတစ်ခုလုံးမှာရှုံလိုက်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံအခြေအနေကတော့ဌာနရိတ်ခါပူလုံမှုအခြေအနေမှာအတင်းအတင်းကနေပြီးတော့မှဆိုးရွားတဲ့အခြေအနေဓာတ်ထဲမှာရှိနေလို့ကျွန်တော်တို့ဒါသုံးသပ်ပါတယ်။လလောဆယ်ကတော့ခိုင်လုံတဲ့ data တော့မရှိပါဘူး။သို့တော်လည်းဒီ35ရာခိုင်နှုန်းသောဒီအရက်ပူနှုန်းတွေကိုမြန်မာနိုင်ငံမှာတွေ့ရပါတယ်။ဒါကဘာကိုပြနေလဲဆိုတော့ခုနကကျွန်မပြောသလိုအတင်းအတင်းကနေပြီးတော့မှဆိုးရွားတဲ့ဒီအာဟာရဓာတ်ချို့တက်မှုရှိနေတာကိုလည်းပြပါတယ်
။ဌာနရိတ်ခါပူလုံမှုကြီးကဟန်တာဖြစ်စေတဲ့ချက်တွေကိုစမပြောပြပေးပါ
ဒီနံပါတ်1ကတော့ကျမတို့လောက်ကွယ်ငယ်တောင်သူတွေရဲ့တကယ်ကိုသူတို့ရဲ့အခွင့်အရေးတွေကိုကာကွယ်နိုင်မှုရယ်သူတို့ရဲ့အကျိုးစီးပွားကိုမြင့်တင်နိုင်မှုရယ်သူတို့ကိုတကယ်ကိုကာကွယ်ပေးနိုင်မဲ့ဥပဒေတွေကအသက်ဝင်နေဖို့အရေးကြီးပါတယ်ဆိုတော့အဲ့ဒီဥပဒေတွေအသက်ဝင်နေမှသာလျှင်သူတို့ရဲ့ဟိုလောက်ကင်စားတတ်ရတာကိုမတောက်မတမကြောက်မကြပဲနဲ့သူတို့ရဲ့စိန်ခေါ်မှုတွေအားလုံးကိုဖြည့်ရှင်းနိုင်မှာဖြစ်ပါတယ်နောက်တစ်ခုကတော့အခုရာသီဥတုပြောင်းလဲခြင်းကိုရင်ဆိုင်လာတဲ့အချိန်မှာဒေသမှာလိုအပ်နေတဲ့မျိုးစီတွေနောက်ပြီးတော့ဒီနည်းပညာတွေအားလုံးကလည်းကျမတို့အချိန်မီမပန့်ပိုးနိုင်ပါဘူးဒါတွေအားလုံးကလည်းနိုင်ငံတော်အပိုင်းအနေနဲ့ရောဒီဘက်ကရဖက်လူအဖွဲ့စီတွေကလှုပ်ဆောင်ပေးမဲ့အပိုင်းရှိပါတယ်နောက်တစ်ခုကတော့အခုဒါကကျမတို့ကိုချိန်ချောက်လာလဲဆိုတော့ဒီစိုက်ပျိုးရေးနဲ့ပတ်သက်တဲ့ရင်းနှီးမြှုပ်နှံမှုတွေပါစိုက်ပျိုးရေးနဲ့ပတ်သက်တဲ့ရင်းနှီးမြှုပ်နှံမှုကပြည်ရင်းပြည်ပါဒါကျမတို့ချက်ထွင်တာတော်တော်များလာပါပြီသို့တော်လည်းကျမတို့လောက်ကငယ်တောင်သူရဲ့ဘဝလုံးကျုံမှုစာနာရိတ်ခါဘူးလုံးမှုဘယ်အချက်တင်နဲ့သွားပြီးတော့မှအဲတိုင်းထားမလဲထိန်းချုပ်ထားမလဲဒီဘက်ကကျမတို့ဒီရင်းနှီးမြှုပ်နှံတဲ့သူတွေရင်းနှီးမြှုပ်နှံတိုင်းစိုက်ပျိုးရေးနှီးမြှုပ်နှံမှုတိုးတက်နိုင်တယ်လို့ထင်နိုင်မလားဒါတွေကလည်းအရေးကြီးပါတယ်နောက်တစ်ခုကတော့အာဟာရဓာတ်ပြည့်ဝရေးလို့ကျမပြောတဲ့အတိုင်းပဲအဲ့ဒါတွေကိုကျမတို့စိုက်ပျိုးရေးဆိုင်ရာ project တွေစီမံကိန်းတွေနောက်သဘာဝပတ်ဝန်းကျင်ဆိုင်ရာစီမံကိန်းတွေမှာထည့်သွင်းပြီးတော့မှအတူတူပွားဆောင်ဖို့လိုပါတယ်နောက်တစ်ဖက်မှာလည်းနိုင်ငံတော်အပိုင်းမှာဆိုလို့ရှိရင်လည်းဒီဝန်ကြီးဌာနများအချင်းချင်းမှာပွားဆောင်ရမှုကလည်းဒီထဲမှာပို့ပြီးတော့ပွားဆောင်ရပေးနိုင်မယ်ဆိုရင်ပို့ပြီးတော့လည်းအဆင်ပြေသွားနိုင်ပါတယ်
ခုဒီပါနေပြီးတော့ဝင်လာတဲ့ကုမ္ပဏီလေးရှိပါခင်ဗျာဒီပြည်တွင်းမှာဆိုလေပြည်တွင်းလုပ်ငန်းရှင်တွေကဒီလေယာကဏ္ဍကိုဥတည်ပြီးတော့ရင်းနှီးမြှုပ်နှံမှုလုပ်တာရှိပါတယ်အဲ့ဒီဟာတွေကရောဒီစာနယ်ရေးခါဖူလုံမှုအတွက်ဘယ်လောက်အတိုင်းအတာဒီအထောက်ပံ့ပြုနိုင်လဲ
ကျမတို့ကအခုရင်းနှီးမြှုပ်နှံတဲ့အပိုင်းတွေအားလုံးကိုကြိုဆိုပါတယ်။သို့တော့တစ်ဖက်မှာကျမတို့ဒီ80ရာခိုင်နှုန်းသောကြေးလက်နေပြည်သူတွေရဲ့ဒီစီးရင်မှုချော့ချရေးကိုစဉ်းစားမယ်ဆိုရင်တော့ရင်းနှီးမြှုပ်နှံမှုလို့ပြောလိုက်တဲ့အချိန်မှာပဲရေသိမ်းတဲ့ပြဿနာတွေရှိသွားတယ်။နောက်သူတို့ရဲ့လောက်ကင်စားတောင်းနေတဲ့ဘဝအနေအထားလေးရိမ့်ရိုင်သွားတယ်၊ပျောက်ဆုံးသွားတယ်၊လူနေမှုဘဝတွေဒီအဆောက်အအုံတွေဒီပျောက်သွားတယ်ဆိုလို့ရှိရင်သူတို့ရဲ့စိတ်ပိုင်းဆိုင်ရာဒီကျမတို့ရုပ်ပိုင်းဆိုင်ရာတွေအားလုံးကသူတို့ချွတ်တယ်သွားမှာပါ။ဒါဆိုရင်တော့ဒီကျမတို့မှရှိနေတဲ့တောင်သူတွေလောက်ကင်တောင်သူတွေရဲ့ဘဝအခြေအနေတွေကဒါဆွေးနွေးသွားနိုင်မှာ။အဲ့ကျမပြောချင်တာကတော့အဓိကဒီလောက်ကငယ်တောင်သူတွေရဲ့အခွင့်အရေးကိုသူတို့ရဲ့စာဝိနေမှုမထိခိုက်စေသောဒီကာကွယ်မှုတွေကိုကျမတို့ကအရင်နည်းမြှုပ်နှံမှုတဲ့သူတွေကလည်းရင်းနှီးမြှုပ်နှံမယ်။တစ်ဖက်ကတောင်သူငယ်တွေရဲ့ဒီဘဝလုံခြုံမှုဆိုင်ရာကိုလည်းမထိခိုက်စေဘူး။ဒါမျိုးတွေအကာအကွယ်တွေကိုကျမတို့ကပြည်တွင်းကနေကျမတို့လှုပ်ထားမှအဲကျမတို့ဒါအဆင်ပြေမှာဖြစ်ပါတယ်
။ဆိုကနေပြီးတော့စီမံကိန်းတွေပေါ်ဖို့ဆိုပြီးတော့တောင်သူတွေရှိရနေပြီးတော့တေးမီတွေတိမ့်ယူလာရှိသူတို့တစ်ဖက်ကလည်းစီဝါရေးလုပ်ငန်းရှင်တွေကတောင်သူတွေရှိရနေပြီးတော့လေယာသိမ်းဆဲတဲ့ပြဿနာတွေမကြာခဏဆိုဖြစ်ပေါ်နေပါတယ်။အဲ့ဒီအချက်တွေကရောဒီစာနယ်ရေးခါဖူလုံမှုအတွက်ဘယ်လောက်ထိအကျိုးသက်ရောက်မှုရှိစေပါသလဲ။
ကျမတို့ကတော့လောက်ကွက်ငယ်တောင်သူတွေရဲ့အခွင့်အရေးကိုပို့ပြီးတော့ကျမတို့ကဥစားပေးတဲ့အတွက်ကြောင့်လောက်ကွက်ငယ်တောင်သူတွေရဲ့ပိုင်ဆိုင်နိုင်မှုမြင်နေတာ2ဧက3ဧကအဲ့လောက်ပဲရှိပါတယ်။တကယ်လို့သာမိသူသောအကြောင်းအရာနဲ့မဆိုဒီ2ဧက3ဧကသာတစ်ပြိုင်တည်းအသိခံရမယ်ဆိုရင်ဒီတောင်သူတွေရဲ့အဓိကသူတို့ရဲ့မိသားစုစောင့်ဝေးနေမှုဘယ်လိုဖြစ်သွားမလဲ။အဲ့ဒီကနေနောက်ဆက်တွဲကျမတို့ welfare လို့ခေါ်တဲ့ဒီသူတို့ရဲ့သားသမီးတွေပညာရေးကျန်းမာရေးဒီအခြေအနေဘယ်လိုဖြစ်သွားနိုင်မလဲ။အဲ့ဒါကြောင့်ဒါတော့မြေအောင်လုံခြုံမှုဟာဒီတောင်သူငယ်တွေအတွက်လည်းအရန်ကိုရေးကြည့်လို့ထင်ပါတယ်။နောက်တစ်ပိုင်းကတော့ကျမတို့ဒီမြေအောင်လုံခြုံမှုရှိလာတဲ့နောက်ပိုင်းမှာမရှိလာလို့ဆိုတော့တီးနံစိုက်ပျိုးပိုင်ခွင့်မှာအဲ့တော့တီးနံကိုလည်းကိုယ်စိတ်ကြိုက်တောင်သူတွေစိတ်ကြိုက်ဇေယျကကိုသိပြီးတော့ကိုယ့်ကိုယ်စိတ်ကြိုက်စိုက်ပျိုးနိုင်ခွင့်ရှိဖို့လည်းလိုပါတယ်။အဲ့တော့မြေအပိုင်ဆိုင်နိုင်မှုကတီးနံကိုစိတ်ကြိုက်ရေးချက်ပိုင်းကတစ်ဆက်တည်းသွားနေပါတယ်။ဒါကြောင့်ဒီလိုမျိုးတွေကိုအခွင့်ပေးဖို့အတွက်နိုင်ငံတော်ပိုင်းနေနဲ့လည်းဥပဒေတွေကိုဒီထက်မကပုံပြီးတော့ကောင်းမွန်ရမယ်။ဒီဥပဒေတွေကိုတက်ဝင်တဲ့ဒီနည်းဥပဒေသားတွေကလည်းပုံပြီးတော့ကောင်းမွန်စေပြီးတော့လိုက်နာမယ်။ဒါကိုအသက်ဝင်အောင်လုပ်မယ်ဆိုရင်ရှင်လည်းဒါဒီထက်မကပုံပြီးတော့ကောင်းမွန်နေကျမတို့စီမံခန့်ခွဲမှုအုပ်ချုပ်မှုစနစ်ကိုရမှာဖြစ်ပါတယ်။
စာနယ်ရေးခါရေးရှိဖူလုံမှုအတွက်ဆိုလို့ရှိရင်ဘယ်အချက်တွေကိုအဓိကထားပြီးတော့တွန်းအားပေးဖို့လိုလဲ
တကတော့ကျမတို့တိုင်းပြည်အခုသွားနေတယ်နိုင်ငံတော်အခုသွားနေတယ်ဆန်စပါးထုတ်လုပ်မှုစနေအခါလို့ပြောရဲဆိုလို့ရှိရင်လူတွေကဆန်စားတာတခုပဲမြင်ပါတယ်အမှန်ကတော့ဆန်စပါးထုတ်လုပ်မှုမှာကျမတို့တခြားသောကောင်းမွန်နေသောဒီသီးနှံတွေဥပမာဆိုလို့ရှိရင်ပဲမျိုးစုံသီးနှံတွေအခုကမ္ဘာမှာကျမတို့ဒုတိယနိုင်ငံပို့နိုင်တဲ့နိုင်ငံကိုထိန်းထားဆဲဖြစ်ပါတယ်ဒါမျိုးတွေကိုကျမတို့ရောင်းတော့ပြီးတော့စိုက်ပျိုးဖို့လိုပါတယ်နောက်တစ်ဖက်မှာလည်းဒီတခြားသောနိုင်ငံเจ้าကိုတင်သွင်းနိုင်တဲ့ပို့နိုင်တဲ့ကျမတို့သီးနှံတွေကိုလည်းရောင်းတော့ပြီးစိုက်ဖို့လိုပါတယ်
ဟုတ်ကဲ့မြတ်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျမတို့ကလည်းကျေးဇူးအများကြီးတင်ပါတယ်ရှင်